အိန္ဒိယသမုဒ္ဒရာတွေကတင်သစ်ပိုင်ကျွန်းခုပေါ်မှာရှာတွေ့ခဲ့တဲ့လူငယ်အဖြစ်အစီပိုင်စားချို့ဟာပြီးခဲ့တဲ့2014ခုနှစ်ကမတ်လတုန်းကတဟေလီဆက်ဆန်ပျောက်သွားခဲ့တဲ့မလေးရှားလေကြောင်းလိုင်း MH380 လေယာဉ်ကအစိတ်ပိုင်းတချို့လားဆိုတာအတည်ပြုနိုင်ဖို့စုံစမ်းစစ်ဆေးသူတွေကြိုးစားနေကြပါတယ်ခမန်းချီ2မီတာလောက်ရှည်တဲ့လေယာဉ်တောင်ပံကားလိုယူဆရတဲ့အပျက်စီးပိုင်းစားတစ်ခုကိုမာဒါဂတ်စကာနိုင်ငံအနီး Reunion ကျွန်းပေါ်ကကမ်းခြေတစ်ခုမှာမနေ့ကတွေ့ရှိခဲ့ရတာပါ။အဲ့ဒီနေရာဟာ Boring 777မလေးရှားခီးတက်တင်လေယာဉ်နဲ့နောက်ဆုံးအဆက်အသွယ်ပြတ်တောက်သွားတဲ့နေရာကနေကီလိုမီတာ 3500 အကွာမှာရှိပါတယ်။အခုတွေ့ရှိရတဲ့အပိုင်းစားကိုပြင်သစ်လေကြောင်းဆိုင်ရာအရာရှိတွေကစစ်ဆေးနေပြီးတော့ဒါဟာပျောက်ဆုံးလေယာဉ်ကအပိုင်းစားတစ်ခုဖြစ်တယ်ဆိုတာပြောနိုင်ဖို့တိတ်ကိုစောလွန်းသေးတယ်လို့ဆိုပါတယ်။တကယ်လို့ပျောက်ဆုံးလေယာဉ်ကအစိတ်ပိုင်းသာဖြစ်ခဲ့တာသိကြမယ်ဆိုရင်တော့ဒါဟာခေတ်သစ်လေကြောင်းတွာလာမှုတိုင်းမှာအထူးခြားဆုံးပဟေလိဖြစ်နေရတဲ့မလေးရှားလေယာဉ်ပြန်လည်ရှာတွေ့ဖို့မှာအထူးအခြေလမ်းတစ်ရပ်ဖြစ်သွားနိုင်ပါတယ်။အခုတွေ့ရတဲ့လေယာဉ်အပျက်စီးပိုင်းစားကိုတော့ Reunion ကျွန်းပေါ်မှာတန့်ရှင်းလုပ်နေကြတဲ့အလုပ်သမားတွေကရှာတွေ့ခဲ့ပြီးတော့ဒါကိုတပ်ပုံရယူပြီးပြည်သစ်လေကြောင်းလိုင်းဆိုင်ရာကျွမ်းကျင်သူဇာဗီယာတယ်ထိုင်တယ်မန်စီကိုပို့ပေးခဲ့တာပါ။ထိုင်တယ်မန်ကတော့ဒီလေယာဉ်အပျက်စီးဟာ Boeing 777လေယာဉ်ကဖြစ်နေတယ်လို့သူယုံကြည်တဲ့အကြောင်း VOA ကိုပြောပါရရှင်။